မြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်းသုံးချရဲ့လက်နက်ကင်စင်းကနေပစ်ဖြတ်လိုက်ပြီးလို့ကုလတွင်မှုချုပ်ရဲ့အစင်ကသာမှပြောလိုက်ပါတယ်။ဒါပေမဲ့လည်းဂတိကဝတ်တွေအတိုင်းတက်မတော်ကဆက်လုပ်ဖို့နဲ့တိုင်းသားဒေသတွေမှာလည်းကလေးစစ်သားအုံပြူရာတွေမရှိအောင်လှုပ်ဆောင်ဖို့လည်းအရက်ပတ်နဲ့နိုင်ငံရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါကလေးတငယ်များလက်နက်ကင်များနဲ့ပဋိပက္ခဆိုင်ရာ2020ခုနှစ်ကုလအစည်းအဝေးကစားမှာမြန်မာစစ်တပ်ကိုပယ်ဖျက်လိုက်တာကိုတိုင်းသားလက်နက်ကင်အဖွဲ့တချို့နဲ့ကလေးတငယ်ရေလုံးနေတဲ့သူတွေကကြိုဆိုလိုက်ပါတယ်။ကလေးစစ်သားစုဆောင်းတာရော့ချသွားတာစုဆောင်းတဲ့ကိစ္စတွေကိုဖော်ထုတ်ပြီးအစည်းအဝေးခပ်ပါမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်နာတာဒီအချက်တွေနဲ့ပယ်ဖျက်လိုက်တာပါ။ဒါပေမဲ့အစိုးရအနေနဲ့အသိပေးတာတွေလုပ်တာတိုင်းသားရေဒီယိုသတင်းဌာနတွေကလည်းအသိပညာပေးတာတွေလုပ်နေပေမဲ့ဒီလိုကိစ္စတွေဖြစ်လာရင်တိုင်ကြားမှုအပိုင်းကအခုအချိန်ထိအားနည်းနေရလို့ Save the Children ရဲ့ကလေးတငယ်ကာဝေးဆိုင်ရာအစီအစဉ်မှုဖြစ်သူဒေါ်ငင်းညာဝင်းက VOA ကိုပြောပါတယ
်။အဝင်ရေးရှင်တွေတော့လုပ်နေပေါ့နော်။တို့ဘေးဖုတ်တွေထားနေ။ဟိုကားချိတ်တွေ၊မြေထားတွေထားပါတော့တို့စစ်တပ်သားတွေမှလည်းဘေးဖုတ်တွေထားနေ။တို့တော့လည်းပဲဘလောက်ရှိပေါ့နော်။ဒီအောက်ချက်လည်းပဲရှိအဝင်ရေးရှင်ကကြာတော့လေ။အနေနဲ့ကျွန်တော်ကျမမြင်တာကတော့ဒီတိုင်းရင်းသားတွေနေတဲ့နေရာမျိုးတွေမှာဆိုရင်တိုင်းရမယ်ဆိုတဲ့ဟာမျိုးကလည်းအဝဲဖြစ်လာမှုဖြစ်လာလေဒါစစ်တမ်းောက်တာမရှိဘူးပြောရမယ်ဆိုရင်လေသူချလိုက်တော့မှတော့ဒီကလေးစစ်သားအုံပြူတာဒါမှမဟုတ်ရှင်ဆူတောင်းတာကရှားမွေမှာဘူးဆိုတဲ့ဟာကိုဥပဒေရပြတ်ချလိုက်တယ်ဆိုတော့ဒါကတော့အတချက်ပေါ့နော်ရှေ့ဆက်ပြီးတော့အဝဲနဲ့လူကြီးများတော့ပေါ်လာအောင်လို့ကျမတို့ထင်တယ်ပေါ့နော
်အစိုးရမဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေတည်းကဆိုရင်မွန်ပြည်သက်ပါတီဟာ2009လောက်ကဆွစ်ဇာလန်နိုင်ငံဂျနီဗာကော့အဖွဲ့နဲ့ကလေးစစ်သားအုံမပြူရေးကိစ္စကိုလက်မှတ်ရေးထိုးထားပါတယ်အလားတူပဲရှမ်းပြည်တူတက်ရေးပါတီရှမ်းပြည်တပ်မတော် RCSS SSA က2019နိုဝင်ဘာ29မှာဂျနီဗာကော့အဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ပြီးကရင်အမျိုးသားတွတ်တက်ရေးပါတီချင်းအမျိုးသားတပ်ဦးပို့ဦးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နဲ့ကရင်အမျိုးသားအစည်းအရုံးတို့ကလည်းကလေးတငယ်ကာဝယ်ရေးစာချုပ်မှာအသေးသေးလက်မှတ်ရေးထိုးထားတာပါမြန်မာစစ်တပ်ကိုကလေးစစ်သားစင်းရင်ကနေကုလအဖွဲ့ချုပ်ကပယ်ဖျက်လိုက်တဲ့အပေါ်မွန်ပြည်သက်ပါတီကကြိုးဆိုလိုက်ပြီးတကယ်တမ်းလဲလက်နက်ကိုင်အဖွဲ့တွေကလက်တွေ့မြေပြင်မှာစာချုပ်သဘောတူညီချက်တွေကိုအသက်ဝင်မှုရှိအောင်လိုက်နာဖို့လိုရလို့ပါတီရဲ့ဗဟိုနိုင်ငံရေးတာဝန်ခံနိုင်အောင်မငေးက VOA ကိုပြောပါတယ်
ဒါပဲဖြစ်လိုက်တော့ကောင်းပါလေဒါမဲ့လက်တွေ့ကျစဖြစ်ဖို့တော့အရေးကြီးတယ်တကယ်ရေချင်းရှင်နေမှာရောတကယ်ခရစ်စတာမရှိဘူးဆိုတော့ဒါမရှိအောင်တော့ထက်စစ်ပြီးတော့ဒါပြီးတော့ကော်ဖာလုပ်ဖို့အရေးကြီးတယ်ပေါ့နော်ကိုယ်လက်မှတ်ထိုးတာပြီးတော့ဆက်ရမလိုက်နိုင်ဘူးဘယ်လိုလည်းယူမှုမလုပ်မလဲဆိုတာလည်းလုပ်ရသေးရမှာပေါ့နော
်နေသားဆောင်တက်တီတိုင်းသားလက်နက်ကင်ကြီးချာမှာတော့ကလေးစစ်သားရှိမရှိဆိုတာအချက်လက်ကောက်ယူရခက်ခဲပြီးစစ်မှုရာမိဘနဲ့အတူလိုက်ပါတာမျိုးသူတို့ရဲ့အမျိုးသားအကြောင်းတွေမှာစေကျော်တက်ရွယ်တွေကိုစစ်ဝတ်ဆောင်နဲ့တင် जा ပေးရမျိုးဒါတွေကကလေးစစ်သားရှိရလို့အထင်မှားစေနိုင်ကြောင်းလက်နက်ကင်အဖွဲ့တချို့ကပြောပါတယ်မြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့အုတ်သိန်းသူသူတို့စီကိုတိုင်ကြားလာရင်ကာကွယ်ရေးဦးစီးဌာနနဲ့ညှိနှိုင်းဆောင်ရွက်ပေးရလို့တာဝန်ရှိသူတို့က VOA ကိုပြောပါတယ်လက်နက်ကင်ပဋိပက္ခတွေမှာကလေးတွေကိုအုံချတာရက်တံမို့ကလေးတငယ်ခွင့်ရမြဆိုင်ဟာ convention ရဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုလည်းမြန်မာနိုင်ငံက2019နှစ်ကုန်ပိုင်းမှာရေးထိုးထားတာပါစာချုပ်သဘောတူညီချက်မှာ18နှစ်အောက်တွေကိုတက်အင်အားစုဆောင်းတာမလုပ်ဖို့နဲ့ပြည်တွင်းဥပဒေမှာလည်းသဘောတူထားရဲ့အချက်တွေကိုထည့်သွင်းရမှာဖြစ်ပါတယ်ကုလတွင်မှုချုပ်ရဲ့ကလေးစစ်သားအုံပြုမှုစည်းရင်းထဲမှာမြန်မာတပ်မတော်ကိုပယ်ဖြတ်ထားပေမဲ့မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့ကတော့ဒီစည်းရင်းထဲမှာဆက်ရှိနေုံဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ